အိန္ဒိယမြန်မာနယ်စပ်ဒေသမှာနာဂတိုင်းရင်းသားတွေရဲ့ဆန္ဒမပါဘဲနယ်စပ်စီယုကာနေတာကိုဆန့်ကျင်ကြောင်းနာဂလန်ဒေသဆိုရှယ်လစ်ကောင်စီရဲ့အဖွဲ့ကွဲ NSCNK လို့ခေါ်တဲ့ SS Kaplan အဖွဲ့ကပြောကြားလိုက်ပါတယ်။နာဂရီအချက်ချဖြစ်တဲ့ပန်ရှားရွာမှာအိန္ဒိယနဲ့မြန်မာတပ်တွေပူးတွဲပြီးနေချာစီယိုကာယာနေတာဟာနာဂရီရဲ့ဆန္ဒနဲ့လုံးဝဆန့်ကျင်ပြီးဒီဒေသမှာအခုလိုလှုပ်ဆောင်မှန်းနဲ့ပတ်သက်ပြီးတော့သဘောတူညီချက်တစ်ခုမှမယူခဲ့တယ်လို့တိုင်းမင်းဆွေးနွေးတာလည်းမရှိဘူးလို့ပြောပါတယ်။ဒါဟာနာဂရီကိုခွဲပစ်ပြီးနာဂမျိုးကိုထောင်ရပိုင်းခြားသတ်မှတ်ဖို့1953ခုနှစ်နေရူးနဲ့ဥနုတို့လှုပ်ဆောင်မှုစ조사ခဲ့တာကိုပြန်သက်သွင်းတာလို့ဆိုပါတယ်။မြန်မာနိုင်ငံထဲမှာရောအိန္ဒိယနိုင်ငံထဲမှာပါနာဂလူမျိုးတွေအများအပြားရှိနေတာပါ။အိန္ဒိယမြန်မာနှစ်နိုင်ငံစလုံးမှာနာဂမိသားစုတွေရောဟိုးရင်နှစ်ပေါင်းများစွာကလေးကအတူရှင်တွဲနေထိုင်လာကြတာဖြစ်ပြီးအခုလိုခြံစည်းရိုးခတ်တာဟာဒီလူတွေတကွဲတပြားဖြစ်အောင်လုပ်တာမို့2015ခုနှစ်မှာအိန္ဒိယအစိုးရနဲ့ပြစ်ခတ်ရစဲတစ်ဖက်သက်ကြေညာခဲ့တဲ့အဖွဲ့ကပြောကြားခဲ့တာပါ။ဒီလိုလှုပ်ဆောင်မှုကိုကာကွယ်ဖို့အတွက်ပြည်သူအလုံးမှတာဝန်ရှိတယ်လို့လည်းပြောပါရတယ်။အိန္ဒိယနိုင်ငံအရှေ့ဘက်မြန်မာနယ်စပ်ကနာဂလူမျိုးတွေစုတွေနေထိုင်ရာဒေသမှာလက်ရှိနေကြမှတ်တိုင်မှတ်136ကနေ146တွင်ကျေးရွာပေါင်း1000လောက်ရှိနေတယ်လို့ကျေးရွာကောင်စီတွေကပြောပါရတယ်။ဒီဒေသမှာသူတို့ဟာနေကြဟိုဘက်ဒီဘက်တကြောနေထိုင်ကြတယ်လို့ဒေသအာဏာပိုင်တွေကအခုစိုက်ပျိုးမြေအေက3500လောက်ကိုသိမ်းဖို့ပြင်နေပြီလို့အိန္ဒိယလာတဲ့သတင်းတွေမှာဖော်ပြပါဗျ။အဲ့ဒီဒေသဟာနာဂါလန်တစ်ခုတည်းမဟုတ်ဘဲအရုဏာချာပရာဒက်ရှ်မီဇိုရမ်နဲ့မဏိပူဒေသတွေပါပါဝင်ပါတယ်။